ကက်ရှမီးယားပြည်နယ်အပါအဝင်အိန္ဒိယနိုင်ငံတဝန်ရောက်ရှိနေတဲ့ရိုဟင်ဂျာမွတ်စလင်အစုအပြုံလိုက်ပြန်ပို့ဖို့အိန္ဒိယအစိုးရကအစီအစဉ်ဆောင်ရွက်နေပြီးမြန်မာအစိုးရနဲ့လည်းဆွေးနွေးဖို့ရှိကြောင်းအိန္ဒိယပြည်ထောင်စုဝန်ကြီးရာဂျ်နတ်စင်းကပြောကြားလိုက်ပါတယ်။ရိုက်တာသတင်းကိုအခြေခံပြီးမတ်အင်ဂျင်နိုင်ကတင်ပြမှာပါရှင်။
အိန္ဒိယနဲ့ပါကစ္စတန်နယ်ဆက်ကကက်ရှမီးယားဒေသကိုနှစ်ရက်ကြာခီးစဉ်ဖြင့်ရောက်ရှိနေခြင်းပြုလုပ်တဲ့တောက်ကြာနေကသတင်းစာရှင်းလင်းပွဲမှာအိန္ဒိယမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေပြန်ပို့ရေးဗဟိုအစိုးရရဲ့အစီအစဉ်ကိုတည်နေအစိုးရတွေစီကိုအတိပေးအကြောင်းကြားထားတယ်လို့ပြည်ထောင်စုဝန်ကြီးရာဂျ်နတ်စင်းကပြောသွားတာပါ။
अपने मंत्रालय से हम लोगों ने सभी राज्य सरकारों
को တည်နေအစိုးရအားလုံးကိုကျွန်တော်တို့ဝန်ကြီးဌာနကနေအကြောင်းကြားစာပို့ထားပြီးပါပြီ။ကိုယ်နဲ့တက်ဆိုင်တဲ့ပြည်နယ်တွေမှာရိုဟင်ဂျာတွေရှိနေတယ်ဆိုရင်သူတို့ကိုဖော်ထုတ်ပြီးသူတို့ရဲ့ဇီဝအချက်အလက်တွေယူဖို့နဲ့စစ်တမ်းကောက်ယူပြုစုဖို့အကြောင်းကြားထားပါတယ်။ကိုယ့်ရဲ့ပြည်နယ်တွေမှာရှိနေတဲ့ရိုဟင်ဂျာအရေးအတွက်အချက်အလက်တွေကိုဗဟိုအစိုးရကိုပေးပို့ရမှာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲပြည်နယ်အစိုးရတွေအနေနဲ့ကြိုတင်ကာကွယ်မှုတွေလုပ်ဆောင်ဖို့ရိုဟင်ဂျာတွေကိုဘယ်လိုပဲဖြစ်ဖြစ်တပ်တွေကအထောက်အထားတွေထုတ်မပေးဖို့အဲ့ဒီအထောက်အထားတွေကတဆင့်အနာဂတ်မှာသူတို့တွေဟာအိန္ဒိယနိုင်ငံသားဖြစ်ခွင့်တောင်းဆိုလာနိုင်တဲ့အတွက်ကြောင့်သတိထားဖို့ပြောထားပါတယ
်။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုမြန်မာအစိုးရကအတိအမှန်မပြုဘဲရခိုင်ပြည်နယ်ကမွတ်စလင်တွေလို့ခေါ်ဝေါ်ထားပါတယ်။အနောက်ဘင်္ဂလားနဲ့အာသံပြည်နယ်တွေရဲ့အရှေ့ဘက်မှာအခြေစိုက်တဲ့မောင်ခိုလုပ်ငန်းလုပ်ကိုင်နေသူတွေဟာအိန္ဒိယဘက်ခိုးဝင်လာတဲ့ရိုဟင်ဂျာတွေအတွက်တပ်တွေကကပ်ပြားအထုတွေကိုစီစဉ်လုပ်ဆောင်ပေးခဲ့တယ်လို့အိန္ဒိယဗဟိုထောင်လိုင်းရေးအေဂျင်စီကအစီရင်ခံတင်ပြပြီးတဲ့နောက်အခုလိုပြည်ထောင်စုဝန်ကြီးကသတိပေးပြောဆိုခဲ့တာပါ။ဒီအစီအခံစာအရအနောက်ဘင်္ဂလားမှာရှိတဲ့အစိုးရမဟုတ်တဲ့မွတ်စလင်အဖွဲ့အစည်းတချို့ကနေတပ်တွေကအထောက်ထားစာရွက်စာတဲ့အတုတွေပြုလုပ်တဲ့လုပ်ငန်းမှာပါဝင်ပတ်သက်နေပြီးရိုဟင်ဂျာဒုက္ခသည်တွေစခန်းထဲမှာနေထိုင်နိုင်ဖို့အတွက်စီစဉ်ဆောင်ရွက်ပေးခဲ့တယ်လို့ဆိုပါတယ်။အိန္ဒိယဗဟိုအစိုးရကတော့သူတို့ရိုဟင်ဂျာစီးရင်အတိအကျရတာနဲ့မြန်မာနိုင်ငံကိုပြန်ပို့ဖို့အစိုးရချင်းစကားပြောမှာဖြစ်တယ်လို့ပြည်ထောင်ဝန်ကြီးကပြောပါတယ
်။ရာဂျ်ဆာကာရွန်ကေဒွါရာ
ရိုဟင်ဂျာအရေးတွေနဲ့သူတို့ရဲ့အသေးစိတ်အချက်အလက်တွေကိုပြည်နယ်အစိုးရတွေစီကရရှိပြီးတဲ့နောက်နိုင်ငံသားရေးဌာနကိုလွှဲပြောင်းပေးရမှာဖြစ်ပါတယ်။အဲဒီနောက်ရွေးညာတွေပြန်ပို့မဲ့လုပ်ငန်းစဉ်ကိုစတင်ဖို့မြန်မာအစိုးရနဲ့စပြီးတော့စကားပြောမှာဖြစ်ပါတယ
်။လက်ရှိအိန္ဒိယနိုင်ငံမှာရိုဟင်ဂျာမွတ်စလင်ပေါင်း4000ရှိနေပါတယ်ရှင်။
မိုင်းအင်ဂျင်နိုင်ပါရှင်။